တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရည်သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာဒီကနေ့ရန်ကုန်မြို့မှာတပ်တမအကြီးအမားတွေ့ဆုံဆွေးနွေးပါတယ်။အဓိကဆွေးနွေးချက်တွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြထားတဲ့အဆိုပြုချက်၈ချက်အနက်ကကြန့်ရှိတဲ့အချက်တွေကိုဆက်လက်ဆွေးနွေးနေပြီးတော့သဘောတူညီချက်ရမယ်ဆိုရင် NCA ကိုလက်မှတ်ရေးထိုးဖွယ်ရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NCA ကိုလက်မှတ်မရေးထိုးသေးတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့ဟာရန်ကုန်မြို့မြို့သားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနမှာဒီကနေ့မနက်9နာရီခွဲကနေညနေ9နာရီထိဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာ UNFC ဘက်ကတင်ပြထားတဲ့အချက်ရှိချက်တွေကသဘောတူညီချက်မရသေးတဲ့အချက်တွေကိုဆက်လက်ဆွေးနွေးတာဖြစ်ပြီးဆွေးနွေးပွဲအခြေအနေကိုငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကအခုလိုပြောပါတယ
်။ကျွန်တော်တို့ဆွေးနွေးမှုတော့အောင်မြင်ပါတယ်မနက်ဖြန်ဆက်ဦးမှာပါ။ဒီနေ့ကျွန်တော်တို့ဆွေးနွေးတာအကြမ်းမြင်ခေါ်တဲ့ချက်ပြီးပါပြီ။ခေါ်တဲ့ချက်ပြီးရဆိုတာကဟိုငါလည်းနည်းနည်းမနက်ဖြန်ဆက်ဆွေးနွေးမှာပါဗျာ။ဒီနေ့အကြမ်းပေါ့အကြမ်းဆွေးနွေးပြီးအခုပဲပြီးတယ်ဗျာ။
UNFC အဖွဲ့ဝင်တွေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အလားအလာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်။မနေ့ကဆွေးနွေးပြီးမှဖြစ်သက်မှာပါ။အာဂျင်တာမှာတော့အဲ့ဒီအချက်ပါပါပါ
။လက်ရှိဆွေးနွေးနေတဲ့တင်ပြချက်ရှိချက်ကို DPN အဖွဲ့နဲ့ငြိမ်းချမ်းရေးကော်မရှင်တို့ဟာ15လကြာဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းကစက်တမအကြိမ်ဆွေးနွေးပွဲမှာအချက်၄ချက်ကိုသဘောတူညီခဲ့ကြပြီးဖြစ်ပါတယ်။ဒီသဘောတူညီထားတဲ့အချက်၄ချက်ကတော့အစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်စတင်ကြေညာဖို့ပင်လုံစိတ်တဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေကတစုတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေကတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတစုပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့27ရာစုပင်လုံကထွက်ပေါ်လာတဲ့အချက်ပေါ်ခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းဖို့ဆိုတာတွေပါဝင်တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ် DPN ရဲ့ဒုအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကတော့လက်ရှိဆွေးနွေးပွဲအခြေအနေနဲ့အလားအလာကိုအခုလိုပြောပါတယ်
။အေးဒီနေ့ကျွန်တော်တို့ဆိုစံရှိတဲ့အဆိုပြုချက်968ကိုဆွေးနွေးတော့ဗောလေ။ဒီနေ့ကဆွေးနွေးကြတာမပြတ်သေးဘူးဗောလေ။ဖော်ပြတယ်မနေ့ဖန်တဲ့ပထမနေ့ကိုကြံသေးတယ်ဆိုမနေ့ဖန်ရှင်နေပွဲပြီးမှပဲကျွန်တော်ဘယ်လောက်ဖြတ်နိုင်မလဲအဲရှေ့ဆက်ရှင်နေဘယ်လိုရှိမလဲဆိုသိရပေါ့လေ
လက်ရှိဆွေးနွေးနေတဲ့အချက်တွေဟာ UNFC အနေနဲ့ NCA ကိုညှင်းပယ်တာမဟုတ်ကြောင်းလဲအခုလို့ပြောပါတယ
်အဲ SD မှာပါတဲ့အားနည်းချက်ကိုကျွန်တော်တို့တိတိကျကျဖူပြီးခိုင်အောင်ခိုင်မအောင်ပြင်ဆင်ရှင်တဲ့သဘောနဲ့အဲလိုဆိုပြချက်ကိုချက်ကိုတင်လာတာဖြစ်ပါတယ်အခုဆိုပြချက်ရှိချက်ကလည်းအာကျွန်တော်တို့ပြင်ဆင်ဖို့တီးကြတဲ့ဟာဆိုကြည့်ချက် short ပေါ့နော်အရင်တော့နံပါတ်9မှာကျွန်တော်အတိအကျပြောရတာတယ်ဟို SC ထုတ်ပါမယ်ပေါ့နော
်ဆွေးနွေးနေစေအချက်တွေမှာတော့အပြစ်ခတ်ရစေးရေးဆိုင်ရာစီးမြင်တပ်ပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရစောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးအတွက်ကြိုတင်သဘောတူဖို့အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့ NCA သဘောတူညီချက်ပါလိုက်နာရမယ့်အချက်တွေနဲ့ပတ်သက်ပြီးမပြေလည်တာရှိရင်ပြည်တွင်းနဲ့နိုင်ငံတကာကသဘောတူတဲ့ဖြန့်ဖြေးရေးကော်မရှင်ရဲ့ဆုံးဖြတ်ချက်ခံယူဖို့နဲ့အပြစ်ရဒေသတွေမှာကြီးမားတဲ့စီမံကိန်းတွေကိုဆောင်ရွက်ရင်နိုင်ငံတကာဆိုင်တုံးတဲ့အညီဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောတူညီချက်ရယူဖို့ဆိုတာတွေပါဝင်တာဖြစ်ပါတယ်UNFC အဖွဲ့ဟာမူလကအဖွဲ့16ဖွဲ့နဲ့ပါဝင်ဖွဲ့စည်းခဲ့တာဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ UNFC အဖွဲ့ဝင်9ဖွဲ့က NCA မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။နောက်ပိုင်းမှာကချင်၊ရှမ်း၊ဝ၊ပလောင်၊ကိုကန့်စတဲ့အဖွဲ့တွေနှုတ်ထွက်ခဲ့တဲ့နောက်အခုအခါအဖွဲ့၄ဖွဲ့ကျန်ရှိနေတာဖြစ်ပါတယ်။